ပါကစ္စတန်မှာအတိုက်ခံခေါင်းဆောင်ဝန်ကြီးချုပ်ဟောင်းမစ်ဘနာဇီယာဘူတိုတည်ဆုံခဲ့ရပုံနဲ့ပတ်သက်လို့အပြင်းအထန်ငြင်းပွားနေကြပါပြီ။အစိုးရကဒါဟာအယ်ကိုင်ဒါရဲ့လက်ချက်ဖြစ်တယ်လို့ဆိုပါတယ်။သို့တော့အယ်ကိုင်ဒါခေါင်းဆောင်ကတော့ဒီလိုလှုပ်တာကိုငြင်းဆန်ပါတယ်။မစ်ဘူတိုကိုထောက်ခံသူတွေကတော့အစိုးရဟာမစ်ဘူတိုကိုအကောက်ကမပေးခဲ့တဲ့အပေါ်ဖုံးကွယ်နေတယ်လို့စွပ်စွဲကြပါတယ်။ဒီကြောင့်နေနဲ့ပတ်သက်ပြီး VOA သတင်းတောက် Nancy Emilia Collins ဘလို့များသတင်းပေးပို့ထားပါတယ်ဦးကျော်ကြီးပြောပြပါဦး။
ကိုကြေးလိုပါပါကစ္စတန်အစိုးရကတော့အတိုက်ခံကောင်းဆောင်မစ်ဘူတိုဟာကြာသပတေးနေ့ကအစွန်ရောက်အယ်ကိုင်ဒါတို့ဆက်လို့ဖေးသွားတယ်လို့အခိုင်အမာပြောဆိုနေပါတယ်။တနတ်သမားတယောက်ဟာသုံးချက်ပစ်တယ်ဒါပေမဲ့မစ်ဘူတိုကိုမထိဘူး။နောက်တော့တနတ်သမားဟာသူ့ကိုယ်ပေါ်ကဘုံတွေကိုဖောက်ခွဲလိုက်တယ်။အဲ့ဒီပောက်ကွဲမှုရဲ့အရှင်ကြောင့်မစ်ဘူတိုရဲ့ခေါင်းနဲ့ကားခေါင်းမိုးတကားပေါက်ရဲ့ဒေါက်နဲ့ထိမိပြီးတော့သေဆုံးသွားတယ်လို့ဆိုပါတယ်။ဒါပေမဲ့မစ်ဘူတိုရဲ့အနီးကလက်ထောက်တယောက်လည်းဖြစ်ပါကစ္စတန်ပြည်သူ့ပါတီရဲ့ပြန်ကြားရေးအတွင်းဝန်လည်းဖြစ်တဲ့ Sherry Rahman ကတော့အစိုးရပြောကြတာတွေကအတိတ်ပဲမရှိဘူးလို့ဆိုပါတယ
်။ What the government is saying is completely ridiculous. In fact, it's dangerous nonsense that she knocked her head against.
ဆိုတာပြောနေတာဟာလုံးဝရည်စရာဟားစရာဖြစ်နေပါတယ်။သူ့ကောင်းနဲ့ကားတကားဒေါက်နဲ့ဆောက်မိတဲ့ဆိုတဲ့ကိစ္စဟာကြောက်ခမန်းလီးလီးအတိတ်ပဲကင်းမဲ့ပါတယ်။ရှင်းရှင်းပြောရရင်တော့ရုပ်မြင်သံကြားတွေမှာလည်းတွေ့နေကြရတာပါပဲ။တနတ်သမားကစီစီချာချာချိန်ရွယ်ပြီးမှပြစ်ခတ်ခဲ့တာပါ။သူ့ကောင်းကိုနောက်ပေါက်ကထိပြီးတော့အခြားတစ်ဖက်ကပြန်ထွက်သွားပါတယ်။စနတ်ဒဏ်ရာကိုမိမိကိုယ်တိုင်မြင်ပြီးပါပြီ။သူ့ကိုတကြိုးဖို့အတွက် YouTube ပြုပြင်ရတဲ့အထက်မှာမိမိကိုယ်တိုင်ပါခဲ့ပါဗျ။အဲ့ဒီဒဏ်ရာကသူ့တွေထွက်ပြီးသူသေဆုံးသွားတာဖြစ်တယ်လို့ပြောသွားတာဖြစ်ပါတယ်။အဲပြည်ထရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ် Javed Chima ကတော့ဒါဟာတိုင်းပြည်ကိုဖျက်လို့ဖျက်ဆီးလုပ်နေတဲ့ Al Qaeda အကြမ်းဖက်အုပ်စုရဲ့လက်ချက်ဖြစ်တယ်လို့တောက်ကြနေတဲ့သတင်းထုတ်တွေကိုအခုလိုပြောခဲ့ပါတယ်
။ We have irrefutable evidence that Al Qaeda its networks
ကျွန်တော်မှမငင်းနိုင်တဲ့အထောက်အထားတွေရှိနေပါတယ်အယ်ကာအီဒါနဲ့အဆက်အနွယ်တွေဟာအကြမ်းဖက်ဝါဒတိုက်ဖျက်ရေးမှာရှေ့ဆုံးကပါဝင်နေတဲ့ပါကစ္စတန်နိုင်ငံကိုမတိမငိမ်ဖြစ်အောင်ဝိုင်းကြိုးပမ်းနေကြပါတယ်လို့သူပြောသွားတာဖြစ်ပါတယ်ဒါပေမဲ့ဒီကနေ့စနေနေ့မှာတော့ပါကစ္စတန်နိုင်ငံမှာထိတ်တန့်ဝရမ်းပြေးဖြစ်နေသူအစ္စလာမစ်ခေါင်းဆောင်အယ်ကာအီဒါခေါင်းဆောင်လို့လည်းယုံကြည်ရသူဘိုင်တူလာမစ်ရှုဒ်ကမစ်ဘူတိုသေဆုံးရမှုကအယ်ကာအီဒါနဲ့ဘာမှမပတ်သက်ဘူးလို့ဆိုနေပါတယ်။မစ်ဘူတိုရဲ့လက်ထောက်ရှရီရမန်ကတော့အစိုးရကမစ်ဘူတိုအပေါ်လုံခြုံမှုပေးဖို့ပြက်ကွက်ခဲ့တာကိုအာရုံလွှဲခြင်းလို့အယ်ကာအီဒါကိုစွပ်စွဲနေတာဖြစ်တယ်လို့ဆိုပါတယ
်။ Why I say it's dangerous nonsense is because this indicates either a cover up or a complete abdication.
ကျွန်တော်မှလည်းအတိတ်ပဲကင်းမဲ့နေတယ်လို့ပြောရတာကတော့ဒီလိုဖုံးကွယ်ဖို့ကြိုးပမ်းချက်ဟာဝန်ကြီးချုပ်ဟောင်းတယောက်တခါနိုင်ငံရေးလှုပ်ရှားမှုတွေမှာအစင်တစိုက်ချင်းချောက်ချင်းခံရသူတယောက်အပေါ်လုံခြုံရေးမပြည့်နှံ့ခဲ့ဘူးဆိုတဲ့အချက်ကိုလုံးဝအဖျောက်ဖျက်ပြဖို့ကြိုးပမ်းချက်ဖြစ်နေလို့ပဲလို့ပြောသွားတာဖြစ်ပါတယ်။မစ်ဘူတိုသေဆုံးရမှုကြောင့်နျူကလ িয়ার လက်နက်ပိုင်ရှင်ပါကစ္စတန်နိုင်ငံတနန်တလျားသွေးချောင်းစီးကံွယ်မှုတွေဖြစ်ပြီးလောလောဆယ်စီးရင်အရာကိုလူပေါင်း30မကသေဆုံးခဲ့ရပါပြီ။မစ်ဘူတိုပြည်ပကပြန်အောင်လာတဲ့အောက်တိုဘာလကလည်းဘုံကွယ်တိုက်ခိုက်မှုကြောင့်လူပေါင်း140လောက်သေဆုံးခဲ့ရပါသေးတယ်။တောက်ကြံနေတုန်းကတော့ဇန်နဝါရီလ10ရက်နေ့ရွေးကောက်ပွဲကိုမရွှေ့ပါဘူးလို့အစိုးရကပြောခဲ့ပြီးမြဲဒီကနေ့ကျတော့မဲပြားတွေပုံနှိပ်ရတာအခက်အခဲရှိနေတယ်ဆိုပြီးရွေးကောက်ပွဲကိစ္စအပေါ်ဆွေးနွေးဖို့ရှိနေသေးတယ်လို့ဆိုနေကြပါလေကိုကျော်သိန်း